ိုင်းနိုင်ငံဟာ BRICS အဖွဲ့တွေကိုဝင်ဖို့အတွက်ကြိုးစားနေပြီးအဖွဲ့ဝင်ဖြစ်လာမယ်ဆိုရင်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာအခွင့်အလမ်းတွေမှာအပြန်အလှန်အကျိုးရှိနိုင်တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်အနုတန်တမ်ဘီရဂွန်ကပြောပါတယ်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိက၅နိုင်ငံရဲ့ BRICS အုပ်စုကအခုဆိုအီရန်အီဂျစ်အီသီယိုးပီးယားဆော်ရီအာရေဗျနဲ့ UAE အာရဗ်စော်ဘွားများပြည်ထောင်စုကပါဒီနှစ် January လတည်းပါလာတာကြောင့်ဆယ်နိုင်ငံဖြစ်လာပြီးထိုင်းကလည်းအခုအဖွဲ့ဝင်ဖြစ်ဖို့ကြိုးစားလာတာပါ။လာမယ့် October 22မှာစတင်မယ့် 2024 BRICS ထိပ်သီးအစည်းအဝေးကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပမယ့်ရုရှားကထိုင်းကိုဖိတ်ကြားထားတာဖြစ်ပါတယ်။ဒီဖွဲ့ရဲဝန်ထမ်းဟာစီးပွားရေးအရာရောနိုင်ငံရေးအရာပါမဟာမိတ်ဖြစ်လာပြီးအချင်းချင်းကြားနားလည်မှုရှိလာစေတဲ့အတွက်အပြန်အလှန်အကျိုးရှိနိုင်တယ်လို့ထိုင်းဒုဝန်ကြီးချုပ်ကပြောပါတယ်။ BRICS အဖွဲ့ဝင်ဖြစ်လာရင်ရေရှည်တိုးတက်မှုမှာအထောက်အကူဖြစ်နိုင်တယ်လို့လည်းပြောပါတယ်။ထိုင်းဟာအရှေ့တောင်အာရှမှာမဟာဗျူဟာကျတဲ့နေရာမှာတည်ရှိတဲ့အပြင်လူရေသန်း600ကျော်ရှိနေတဲ့အာဆီယံဈေးကွက်ကိုပါပေါက်မဲ့မဟာဗျူဟာဝင်ပေါက်ဖြစ်နေ BRICS ကိုပေးနိုင်တယ်လို့လည်းကမ်းလှမ်းခဲ့တာဖြစ်ပါတယ်။